ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ရောဂါပိုးဓာတ်ခွေစင်တာဖြစ်တွေ့ထတာကြောင့်ရခိုင်ပြည်နယ်တွင်းရောဂါထိရှုပ်ရေးတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်စစ်တွေမြို့ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ကုန်ပြီးပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားတယ်လို့မနေ့ကကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သူဟာပြီးခဲ့တဲ့ဇွန်လ21ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကနေစစ်တွေကိုတင်ဖို့နဲ့ပြန်လာတာဖြစ်ပြီးသူနဲ့သူထိတွေ့ခဲ့သူတွေကိုကွာတိုင်ထားရှိဖို့လိုက်စားနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။အော်ဟုတ်ပြီ21ရက်နေ့ကသူကအဲဟိုဘင်္ဂလားကိုကုန်သွယ်သွားတဲ့တင်မောတစီနဲ့လိုက်လာတယ်တဲ့။အဲ့တော့အဲဒီလိုက်လာတယ်ဆိုတော့တင်မောမှာတင်မောသား6ယောက်ပါတယ်။နော်အဲဒီ6ယောက်သူက21ရက်နေ့မှာတင်မောထွက်တဲ့အချိန်မှာသူကတံမန်နဲ့ဆင်းတယ်။တံမန်နဲ့ဆင်းပြီးတော့3မိနစ်နဲ့ဟိုတယ်ကိုသွားပြီးဟိုတယ်မှာဝိုင်းတင်းဝင်တယ်တဲ့။အဲ့တော့တံမန်သမားနဲ့3မိနစ်သမားကတော့ကျွန်တော်လည်းရှာနေတော့စုံစမ်းနေတော့နော်။သူသိတာတဲ့စင်မောပေါ်မှာရှိတဲ့စင်မောသား6ယောက်ကကွာရင်တင်းကိုမနေ့ကပဲထည့်ထားလိုက်ပြီးပြီးနှာခေါင်းတို့ကနမူနာယူပြီးပို့လုပ်နေတယ်အဲ့တော့ဟိုတယ်မှာလည်းသူနဲ့ဖြည့်တွေ့နိုင်ွယ်ရှိတဲ့လူ3ယောက်ကိုနှာခေါင်းဟိုတယ်ကွာရင်တင်းထားတယ်နှာခေါင်းတို့ပဲယူပြီးပို့လုပ်နေတယ်အဲ့ဒါတော့ဆရာတို့ရဲ့အားလုံးကြပဲပေါ့နော်လူနာကတော့ဟိုတယ်မှာထားတာနေပေါ်စစ်ဖတ်ပြီးဖြစ်တဲ့အတွက်မနေ့ညပဲဆရာတို့ကသူ့ကိုကြောင်းထားပြီးပြီးသူ့မှာတမန်ဆောင်ဆောင်ပေးနေတယ်နောက်သူကတော့ဘာမှလက္ခဏာမရှိဘူး
ယောဂဘူကူဇက်ခံရသူဟာမိသားစုဝင်တွေနဲ့ထိတွေ့ခဲ့တာမရှိဘူးလို့ပြောပေမဲ့ကျန်းမာရေးဌာနအနေနဲ့သေစိတ်ဆက်လက်စုံစမ်းနေတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းကိုဗစ် -19 ယောဂဘူကူဇက်ခံထားသူတွေများပြားရှိနေတာကြောင့်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နေစပ်ကုန်တွေရဲ့ကိတ်ကိုယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ကုန်တွေနဲ့စေမုံလေမုံအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။အဲဟုတ်တာဒီနေ့တောင်မှတို့ဟိုဟာလေကျွန်တော်တို့တရားတော့ဟိုတရားဟိုဟာပေါ့လေဒီနှုတ်ခဲ့တော့ကျွန်တော်တို့မနေ့ကတရားတော့ဒီဟာတော့ဟိုဒီရတော့ပိတ်ယာယီတော့ပိတ်တာမျိုးတော့ကျွန်တော်တို့အသိထားပါတယ်။ဒါလို့ကြတော့ကျွန်တော်ပြန်ဖွင့်ဖို့အချိန်နေရတော့ဟိုမသိရသေးပါဘူး။အန်ဒါဆိုကလည်းညချင်းနဲ့ဖိတ်ကြတာပါ။ဟုတ်ကဲ့။ဒါကတော့နည်းနည်းထိန်းနိုင်တော့ပြီနည်းနည်းလေးဟိုအေဂျင့်တော့ပြီဆိုရင်တော့ဒါရကုန်သွေးလမ်းကြောင်းတွေကတော့ကျွန်တော်ပြန်ဖွင့်မှာပါပဲ
။လက်ရှိရခိုင်ပြည်နယ်တွင်းဓာတ်ခွေနမူနာယူစမ်းသပ်မှုတွေအရကိုဗစ် -19 ရောဂါကူးစက်ခံထားသူ7ဦးထိရှိနေပြီးဘူးဒီတောင်မြို့မှာ2ဦး၊မောင်တော်မြို့နယ်မှာ6ဦး၊တောင်ကုန်းနဲ့တန်တွဲမှာ2ဦးနဲ့စစ်တွေမှာ2ဦးဖြစ်ပြီးအများဆုံးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းရောဂါပိုးကူးစက်မှုတွေတည်ဆုံမှုတွေရှိနေပါတယ်။အဲ့ဒီကနေထွက်ပြေးလာပြီးနေစားဖြတ်ကျော်လာသူတွေကိုမြန်မာအနာဘိုင်တွေကဖမ်းဆီးပြီးဖြစ်စေစခန်းတွေကိုပို့ထားပါတယ်။သူတို့ကိုဓာတ်ခွေနမူနာယူစမ်းသပ်မှုအရတချို့မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့ရပါတယ်။ရိုဟင်ဂျာအုံလုံးလက်မခံတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေရာပြောင်းရေးအစီအစဉ်ကိုယာယီဆန်းငိုင်ထားတာပါ။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေလည်းပြင်းထန်နေတယ်လို့စစ်ဆောင်ဥယျာဟာလည်းတသိန်းကျော်ချိရှိနေပြီးဒုက္ခသည်စခန်းတွေမှာလူဦးရေများပြားလာတာကြောင့်ဒုက္ခသည်တွေနေနဲ့ယောဂါပိုးကူးစက်ခံရမှာကိုစိုးရိမ်နေကြပါတယ်။အဲ့ဒီဒေသတွေမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတာကြောင့်အခုလိုကိုဗစ် -19 ကပ္ပကယောဂါရင်ဆိုင်နေရတဲ့ပြည်ပခဒေသတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ရှိထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေသတင်းပေးပို့ထားတာပါ။